ဒီကနေ့ကြောက်ရောက်တဲ့82နှစ်မြောက်ပြည်ထောင်စုနေမှာမြန်မာအပါအဝင်တိုင်းရင်းသားအလုံးလှူလာနေတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအဓိကကြာနေတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုမဆောင်ရွက်နိုင်သေးရင်လည်းပဟိုချုပ်ကိုင်မှုကိုလျှော့ချပြီးပြည်내ရဲ့လုတ်ပိုင်ခွင့်ကိုပိုပေးဖို့လိုအပ်နေတဲ့အကြောင်းနိုင်ငံရေးကောင်ဆောင်တွေကသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့82နှစ်မြောက်ပြည်တော်စုနှစ်အခမ်းအနားတွေကိုမြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်내အနှံ့ကမြို့ကြီးတွေမှာကျင်းပဆောင်ရွက်နေချိန်မှာဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ကိုအခြေခံတဲ့စစ်မှန်တဲ့ Federal ပြည်တော်စုရေးကိုတောင်းဆိုသူတွေကဒါဟာပြတ်ရုပ်တက်တဲ့အဖြစ်ဝေဖန်တာတွေရှိနေပါတဲ့တိုင်းရင်းသားပြည်သူတွေလူလားတောင်းဆိုနေတဲ့စစ်မှန်တဲ့ပြည်တော်စုတည့်ရဖြစ်ပေါ်ရေးနဲ့ပတ်သက်ပြီးလက်ရှိအာဏာရပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားအမြင်ကိုအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာတော့လူမျိုးကြီးဝါတာရောတော့လူမျိုးငယ်အဖြစ်ဆွဲတက်နေပါတာရောဒီအစွန်းနှစ်ဖက်လုံးကိုရှောင်ရှားနိုင်မှာကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုဖော်ထုတ်နိုင်မယ်အဲ့ဒါမှလည်းကျွန်တော်တို့ပြည်သူအားလုံးရင်ဆိုင်နေရတဲ့เนาะကျွန်တော်တို့အုပ်ချုပ်ရေးအမားတွေနောက်ပြီးတော့ကျွန်တော်ပြည်တွင်းစစ်ဘေးဒုက္ခတွေအားလုံးကချုပ်ငိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဒီလိုဖော်ဆောင်ဖို့ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းအဓိကအခန်းကပါဝင်ကြောင်းဒေါက်တာမျိုးညွန့်ကဆက်ပြောပါတယ
်လက်ရှိဖွဲ့စည်းအုပ်ချုပ်ပုံချီကဥပဒေ2008ကတော့ဒီစစ်မှန်တဲ့ Federal စနစ်ကိုကိုးစားမပြုပါဘူးတကယ်တမ်းနိုင်ငံမှာပြည်ထောင်စုမိတောက်လောင်နေတာလေစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုမတည်ဆောက်နိုင်ဘူးပဲဖြစ်ပါတယ်ခင်ဗျာအဲဒီတော့ဒီပတိအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်မှစစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ဖြစ်မယ်အဲ့ဒါမှလည်းပြည်ဝင်စစ်ချုပ်ငြိမ်းတဲ့နိုင်ငံရဲ့ရည်ရှိတည်ထောင်တဲ့ငြိမ်းချမ်းတဲ့ညီညွတ်တဲ့ပြည်ထောင်စုဖြစ်မယ်လို့ကျွန်တော်ပြောချင်ပါတယ်
ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကတော့ပင်လုံဂတိကဝတ်နဲ့ပင်လုံစာချုပ်ရဲ့အရေးပါမှုကိုအခုလိုပြောပါတယ
်ဒီနေ့ဒီအချိန်မှာပြောနေရဲ့ပင်လုံဂတိကဝတ်ပင်လုံစာချုပ်ကရေးမကြည့်ဘူးပင်လုံစိတ်ဓာတ်ဒါရင်အရေးကြီးတယ်ဆိုတာလည်းပဲမူရင်းအဓိပ္ပာယ်နဲ့ပွဲလွဲနေတယ်မူရင်းတိုင်းရင်းသားတွေလက်ခံကျင့်သုံးခံယူထားတာတွေကသလွဲစီဖြစ်နေပါတယ်တကယ်တော့ကျွန်တော်တို့တိုင်းရင်းသားတွေရှမ်းကချင်ချင်းဗမာဘိုးကျော်ဆန်းဦးဆောင်တဲ့ရပ်ရပ်စုရနဲ့ကိုပေါင်းပြီးတော့မှလွတ်လပ်ရအတူလက်တွဲယူအောင်ပြောတယ်။ဒါပေမဲ့တိုင်းနာရီဘက်ကကြတော့သူတို့ရဲ့ချီးရင်ဆွဲမူလခွင့်ရေးတွေသုံးဆုံးမှဆိုလို့ချက်ချင်းလက်ငင်းသဘောမတူဘူး။အဲ့ဒီချိန်မှာဗိုလ်ချုပ်ကဗမာလူမျိုးတွေနဲ့သူဆယ်နှစ်အတူကူးတွဲနေကြကြပါ။အဲ့ဒီအခါမတင်ဘူး။ကျင်းနဲ့ဆရာမရှိဘူးဆိုလို့ရှိရင်ပြန်လဲခွဲထွက်နိုင်တယ်။အဲ့ဒီခွဲထွက်ပိုင်ခွင့်ကိုလည်းပဲဖွဲ့စည်းပုံအခြေခံဥပဒေမှာဆယ်သွင်းရေးဆွဲပေးမယ်လို့အတိအကျမပြုခဲ့ဘူး။အကြောင်းမို့လို့ပင်လုံကတိကဝတ်နဲ့ပင်လုံစာချုပ်ပါလားကျွန်တော်တမိုင်းမှာဒါဟာချုပ်ပြက်လို့မရတဲ့မော်ကွန်တရက်လို့ပဲပြောချင်ပါ
တိုင်းသားတွေဘက်ကခွဲထွက်ရေးကိုတောင်းဆိုတာမရှိခဲ့ပဲစစ်မှန်တဲ့ပြည်တော်စုတိဆောက်ရေးအတွက်ကိုတောင်းဆိုခဲ့ကြောင်းဦးဆိုင်လိတ်ကဆက်လက်ပြောဆိုပြီးလက်ရှိဖက်ဒရယ်ပြည်တော်စုတိဆောက်ရေးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်သစ္ဆုံဆွေးနွေးခြင်းကအဖြေပါပဲခင်ဗျာတမတော်ရဲ့လက်ရှိအစိုးရရဲ့တိုင်းသားခေါင်းဆောင်တွေသုံးဖက်သုံးတန်းကျွန်တော်တို့သစ္ဆုံဆွေးနွေးပြီးတော့မှပဲရလမ်းကြောင်းရောက်အောင်ပြည်ထောင်စုဆိုတဲ့သဘောတဘာဝကိုခြုံငုံမိအောင်ပြန်လည်ပြီးတော့မှနိုင်ငံရေးရဆွေးနွေးရပါမယ်။အဲ့ဒီဆွေးနွေးလို့ရတဲ့အချက်ပေါ်ခြေခံပြီးတော့မှဖွဲ့စည်းပုံအဖြစ်သို့သည်မဟုတ်2008ပြင်ဆင်ရေးပေါ်တော့လှုပ်ဖို့ကိစ္စကိုမလွဲမသွေလှုပ်ရပါလိမ့်မယ
်။ရခိုင်မျိုးသားပါတီ ANP ရဲ့အထွေထွေတွင်းရင်းမှုဦးလာစောက
ကျွန်တော်တို့ငငယ်တုန်းကပြည်ထောင်စုနဲ့ဆိုတာကိုတကယ်တမျက်တနှုတ်တန်ဖိုးထားလာတယ်အခုဒီမိုကရေစီပွင့်လင်းတဲ့အခါကျမှပြည်ထောင်စုနဲ့တွေကပိုပြီးတန်ဖိုးမဲလာတယ်လို့ကျွန်တော်ခံစားလာရတယ်။ဘာလို့ဆိုလက်တိပြဿနာပါဗျ။တိုင်းရင်းသားတွေကသဘောထားတွေကအရင်တင့်မှလာတယ်နော်။ဟိုရခိုင်မှာပြဿနာဖြစ်၊ကရှင်မှာပြဿနာဖြစ်နော်။အခုကယားမှာပြဿနာဖြစ်စေဆိုတော့လက်ရှိအစိုးရရဲ့စီမံခန့်ခွဲမှုအပေါ်မှာတိုင်းရင်းသားလူမျိုးစုတွေပေါ်မှာတိုင်းရင်းသားတွေသားတွေပေါ်မှာထားတဲ့သဘောထားပေါ်မှာတော့တိုင်းရင်းသားတွေကတော့အမြင်မကြည့်လင်တော့ဘူးဗျ။ရှမ်းမှာရောရခိုင်မှာရောအကုန်လုံးမကြည့်ဘူး။အဲ့ဒါကိုလက်ရှိအစိုးရအနေနဲ့ပြန်သုံးသပ်ဖို့ကောင်းတယ်။အဲ့ဒီပြည်ထောင်စုပွဲတွေကိုဟိုမှာလို့ဒီမှာလို့ညစာစားပွဲလို့အဲ့ဒါလောက်နဲ့တော့မရတော့ဘူး
။ Federal တိဆောက်ရေးမှာ2008ဖွဲ့စည်းပုံကအဟံတားရှိနေပေမဲ့အဓိကတိုင်းရင်းသားတွေရဲ့ရပိုင်ခွင့်နဲ့ဒဏ်ထုရေးကိုဖော်ဆောင်တာဟာ Federal ရဲ့အနှစ်သာရအဖြစ်ရှုမြင်ကြောင်းလဲဦးလာစောကစစ်ပြောပါတဲ့
။အဓိကကျွန်တော်တို့2008အဟံတားရှိတယ်ဆိုတော့ကျွန်တော်လက်ခံပါတယ်။ဒါမဲ့2008ကိုကနေပြီးတော့ Federal စစ်ကိုမပူပြောင်းခင်ကာလမှာကျန်ခံရေးပဲတက်တဲ့ energy ပဲတက်ညွန်ပေါင်းပဲတက်တဲ့ဘသူပဲတက်တဲ့တိုင်းရင်းသားတွေကိုဦးစားပေးတဲ့တိုင်းရင်းသားတွေကိုတန်ဖိုးထားတဲ့ဘိုလ်ချုပ်ကိုင်မှုတွေရှော့ချပြီးတော့ တိုင်းရင်းသားတွေကိုလုပိုင်ခွင့်တွေပုံမူတိုးမြင့်ပေးရမယ်နော်အဲ့ဒါမပေးဘဲနဲ့တိုင်းရင်းသားတွေမှာရှိတဲ့ဘတ်ဂျက်ကအစလူမှုစီးပွားဖွံ့ဖြိုးမှုတွေကအစတိုင်းရင်းသားတွေကိုဦးစားမပေးတိုင်းရင်းသားတွေကိုတန်းတူရွေးခန်းစားခွင့်မပေးဘဲနဲ့အဲ့ဖက်ဒရယ်စနစ်ကိုသွားရတော့ဆိုတော့ဆိုတာဖွဲ့စည်းပုံပြောင်းမှာတော့ဘာလို့ဆိုတာဘာမှအနစ်တရာမရှိဘူးလို့ကျွန်တော်မြင်တယ
်နိုင်ငံတော်တမရကဒီနေ့ပေးပို့တဲ့ပြည်တော်စုနှစ်သွင်းလွှာမှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဟာတိုင်းရင်းသားပြည်သူတွေနှစ်ပေါင်း90ကျော်မျှော်လင့်နေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုအိမ်မက်ကိုလက်တွေ့ကျကျတိစောက်ပုံဖော်နိုင်အောင်ကြိုးပမ်းနေတာဖြစ်ကြောင်းဖော်ပြထားပါတယ်တစ္ဆက်ထဲမှာပဲ82နှစ်မြောက်ပြည်တော်စုနှစ်အမျိုးသားရေးဦးတည်ချက်900ကိုလည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်